မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေအတွက်ဘာသာရေးအထွတ်မြတ်ဖြစ်တဲ့သတင်းချုပ်လာပြည်နယ်မှာရွှေဘုံဇေတီတော်အပါဝင်ဖျားချောင်းကံတွင်မှာဖျားဖူးတွေနဲ့စီကားနေပါတယ်ဆေယနာသိမ်းပြီးနောက်ပိုင်းလုံခြုံရေးစိုးရိမ်မှုတွေကြောင့်အရင်ကလိုသတင်းချုပ်မိထွန်းပွဲမိမျောပွဲတော်တွေတော့နည်းသွားသလိုခီးသွားဧည့်သည်တွေလာလိရှိတဲ့နေရာမှာလည်းဒီနေ့၆ကန်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီအချိန်ကြီးရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးအလိမ်မာပြောပြအပေးပါအောင်ခင်ဗျာ
ဒီနေ့အောက်တိုဘာလ18ရက်နေ့ကြာသပတေးနေ့ဟာဗုဒ္ဓဘာသာဝင်တွေအထွတ်အမြတ်ထားရာအဘိဓမ္မာအခါတော်နေ့သတင်းကြိုလာပြည့်နေ့ဖြစ်ပါတယ်ဒီနေ့မှာရန်ကုန်မြို့မန္တလေးမြို့အပါအဝင်ဒေသတချို့ကဖရာပထုဇေဒီတော်တွေမှာဖူးမြော်သူတွေနဲ့စီကားနေတာပါရန်ကုန်မှာဆိုရွှေတဂုံဇေဒီစုလင်နဲ့မန္တလေးမှာဆိုမဟာမြတ်မုနိစတဲ့ဖရာပထုဇေဒီတော်တွေကိုဖူးမြော်ကြသူယဟန်ရှင်လူပြည်သူတွေနဲ့စိတ်တိတ်တိုးစီကားနေတာပါရန်ကုန်မြို့တွေကလူဦးရေထူထပ်တဲ့နေရာတစ်ခုဖြစ်သလိုစက်ရုံအလုပ်သမားတွေအများဆုံးနေထိုင်တဲ့လိုင်တရာမှာဆိုရင်လဲစက်ရုံတွေပိတ်ထားတာကြောင့်ဖျားသွားကြောက်တတ်သူတွေများသလိုဒလိထုံးစံအရာလူကြီးပြီးပါကတော့ကြတယ်လို့ဒေသခံတူကပြောပါတယ်။အရင်ကလိုတော့မီးထုံးပွဲတော်တွေလောက်တာမျိုးမရှိဘူးလို့ပြောပါတယ်
။လိုင်တရာလူတွေအကုန်လုံးကရှေးကုန်ဖျားရောက်နေတယ်။လက်ကွက်ထဲမှာတိတ်ဆိတ်သွားလိုက်လိုင်တရာလူတွေပဲပတ်ကြည့်လိုက်မှမြို့ထဲမှာတို့တံပေါင်မှာတို့နော်ဘာရှိဘူးဒီမှာဖုံးကြီးချောင်းမှာပဲခင်မူကြီးဆယ်ပါကတော့ဝဲပဲလို့စကွဲလန်းတပင်ဘာမှမရှိတော့တိုင်တွေလည်းအကုန်ပိတ်ထားတယ်ဟိုလိုမီးထွန်းလာတာတွေပါလည်းမရှိဘူ
းအခုလိုဗုဒ္ဓဘာသာဝင်တွေအတွက်ထူးမြတ်တဲ့နေမျိုးဆိုရင်အများအပြားရွှေတဂုံဇေဒီတော်နဲ့တကိုးကြီးဖျားတွေကိုတွားပြီးတော့အလှအတန်းတွေလှုပ်ကြလေရှိပါတယ်ဒီနေ့မှာပြည်သူရှင်မြန်မာသတင်းကျွတ်မီးထွန်းပွဲတော်နဲ့ဈေးရောင်းပွဲ၃ရက်ကြာကျင်းပနေတာလည်းရှိတာမို့ပြည်သားစုလိုက်သွားလေကြတယ်လို့ဒေသခံတချို့ကပြောပါတယ်။တရင်ကျွတ်လာပြည်နေတွေမှာရိုးရာတလေထုံတန်းတွေနဲ့အညီတရင်ကျွတ်မီးထုံးပွဲတော်တွေမီးမျောပွဲတွေဖျားပွဲတွေကျင်းပကြပေမဲ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအတော်လေးနေသွားခဲ့ပါတယ်။နေတွေလမ်းမာတွေထပ်မစီပြီးပူဇော်တာရှိပေမဲ့ဆရာနာမသိခင်အချိန်တွေကလောက်တော့အလူတန်းပေးဝေလှူဒန်းတာအရင်လိုကြိတ်ကြိတ်တိုးစီကားနေတာမျိုးတော့မရှိတော့ပါဘူး။သတင်းကျုပ်ချိန်ရန်ကုန်မှာအစီကားဆုံးလို့ပြောနိုင်တဲ့ရေကျော်ကသတင်းကျုပ်ပွဲစီဆိုရင်ကိုဗစ်ကရောဂါဖြစ်တဲ့2020ခုနှစ်ထဲကစလို့အခုချိန်ထိမရှိတော့ဘူးလို့ရေကျော်မှာနေသူတွေကပြောပါတယ်။ရွှေပြည်သားဘက်မှာတော့ဒီနှစ်မှာတာတုကန်ဖျားပွဲကျင်းပတာရှိသလိုရွှေပြည်သားနဲ့အနီးတစ်ဝိုက်မှာတော့လုံခြုံရေးတင်းကျပ်ထားတယ်လို့ဒေသခံတူကပြောပါတယ်
။ဟိုအတာတုကန်ဖျားမှာတော့မီးထွန်းပွဲတော်ဆိုပြီးတော့ပွဲစီလိုမျိုးလုပ်ကြတယ်ဖျားပွဲစီပေါ့နော်တာရုကံဖျားအဲ့ဒါတော့ဒီနေ့ဆိုစီဆုံးပေါ့စီတယ်အများကြီးပဲဟိုကစက်ယုံတွေကလည်းဟို၅ရက်ပြိတ်တော့လीဖျားပွဲပဲသွားကြအများကြီးသွားကြမိန်းကလေးတော်တော်များများသွားကြဒီလုံကြုံကြီးကတော့သူတို့ကမှတ်တိုင်နှစ်မှတ်တိုင်သုံးမှတ်တိုင်မှာနှစ်ယောက်သုံးယောက်ရဲရဲစစ်သားရဲနောက်ပြည်သူစစ်ဆိုတော့အစိမ်းကြီးတွေနဲ့ဟိုသူတို့ရဲကအဲ့လိုကျွန်တော်တို့တားဆုံး point တွေမှာသူတို့ကချတာအငြဲရန်မော်တော်ပီကယ်ကြတော့အဲ့ကျွန်တော်တို့အမှတ်လေးလမ်းမဆိုတဲ့ရွှေပြည်သားတာရုကံဟိုရွှေပြည်သားဘတ်ကျော်တွေကြတော့သူကငါးကန်လမ်းရဲ့အဲ့အဲ့ဘက်တွေကြတော့မော်တော်ဘီကီတွေပါအခုချတာနေ့တိုင်းချတာ
တရင်ကျကလာမိမဆွေမျိုးဘိုးဘွားဆရာသမားတွေကိုကတော့ကြဖို့မွေးရဇာတိတွေကိုပြန်ကြတဲ့သူတွေရှိပေမဲ့တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေလုံခြုံရေးမတည်ငြိမ်တဲ့ပြည်နယ်တိုင်းမြို့ရာတွေစီတချို့မပြန်နိုင်ကြသလိုစီးရဲတင်ပါနေတဲ့သခိုင်းတိုင်းဒေသတချို့မှာဆိုရင်တရေကျော်လာပြည်နေမှာတော့ဒလိထုံးစံတွေအရာမိဘတွေကိုကြောနိုင်ဖို့ဝေးလို့စစ်ကောင်စီရဲ့လေကြောင်းအန္တရာယ်ကိုသာစိုးရိမ်နေကြရတဲ့အခြေအနေနဲ့ဖြတ်တန်းနေရတယ်လို့ဒေသခံကပြောပါတယ်
။ဆရာနာမသိခင်တရေကျော်လာပြည်ကိုကျွန်တော်တို့ဖျားသွားကြောင်းတက်တယ်ရောကျွန်တော်တို့လူကြီးမှုပါတွေရောကျွန်တော်ကြောလာရရှိတယ်ကျွန်တော်တို့ကြီးညိုတဲ့ကျွန်တော်လေးစားတဲ့ဆရာသမားတွေရောကြောလာရရှိတယ်။ဥလို့အချိန်မျိုးမှာလာကျွန်တော်တို့ဆရာသမားတွေအတိအကျကြောင်းမေးတယ်ပေါ့နော်။ online သမားတွေမှာအမေကမကြောက်ရလားများတယ်ကြ။ဥစားတွေရှိတဲ့နေရာတွေကျွန်တော်မသွားနိုင်။ကျွန်တော်တို့အမှရင်းနေမှာတော်တော်ခံစားရတယ်။ဟာကိုရှိတဲ့နေရာမှာကျွန်တော်တို့နေ့စဉ်မှာအကြမ်းဖက်ဆက်ကောင်ပြရလေးချောင်းကိုအဓိကအားပြုပြီးတော့လေးချောင်းမှာကျွန်တော်ဖုံးနေရှဲနေတယ်။ဒါကြအဲလေးချောင်းမှာကျွန်တော်ကြောက်နေရတယ်။လေးချောင်းမှာကျွန်တော်တို့ဒီချင်းနှင်းမှာအစုံစံနေပေါ့နော်။ဒီမော်တော်တွေကိုကြောက်နေရတယ်။လက်လက်ကြီးအနေရီကြောက်နေရတယ်။ကြောက်နေရတဲ့ခိုင်မှာကျွန်တော်တို့ဒီဘာသာရေးတိတ်လက်ဒီလုံးရှင်လုံးရတယ်။ကျွန်တော်တို့ဗုဒ္ဓဘာသာဝင်တဦးနေနဲ့ပြောတာမဟုတ်ပါဘူး။ကျန်တဲ့ဘာသာဝင်တွေထွက်လဲဘာသာရေးရလုပ်မယ်ဆိုတဲ့စော်ရင်းနေသားမှာကျွန်တော်ဆက်တဲ့နေရတဲ့အခြေအနေဖြစ်နေကြ
။မိုးအကုံဆောင်အကူတရေကျွတ်ကာလာမှာရက်ရှည်ရုံးတွေပိတ်တာမို့ပုံမှန်ခီးသွားသူတွေများပါတယ်။ ဒီနေ့တော့လုံခြုံရေးအခြေအနေနဲ့ရေးပေးတံတွေကြောင့်လာရှိုးပြုံးတွင်စတဲ့ရှုခင်းလှတဲ့နေရာတွေစီခရီးထွက်သူတွေနေသွားပါတယ်ခရီးသွားရာသီကာလခရီးသွားတွေနဲ့ပြည်နေတတ်တဲ့ပြည်ဦးတွင်ရဲ့ဒီနေ့အခြေအနေကိုဒေသခံတို့ကအခုလိုပြောပြပါတယ
်ဒီလိုမှတော့သွားသွားကြောင်းတဲ့နေရာတော့ပုံမှန်ပါပဲဒါပေမဲ့ခါတိုင်းတော့မီးထွန်းတာတွေတော့မာရီတော့ဘာမှမရှိဘူးပေါ့မီးထွန်းတာတွေတော့အဲ့လိုမျိုးတွေမီးထွန်းတာလွတ်တာတွေဒါတွေအဲ့ဒါဆိုတော့မျိုးကချူချက်ခတ်ဧည့်သည်တွေနဲ့ချူချက်ခတ်အဲ့တော့မျိုးတော့ဖြစ်မပြေအောင်ပေါ့ဒီလိုချိန်ဆိုရင်သုံးမပေါ့ဘူးအခုကတော့နေတော့ပေါ့ခါတိုင်းဆိုဒီချိန်ကအကြီးတော့ရပြီအခုကတော့ပါသွားတယ်ကျွန်တော်လေးပါသွားတယ်ဒီလိုနေနေရတော့သူ့သူ့ထဲကလှုပ်ရှားတာမလို့ရဘူးအဲလူတွေကတော့ဒီလိုဒီဇိုင်းပုံမှန်တော့ပြည့်လာတယ်ပြည့်လာတယ်တော့တို့ရှိတယ်ညပိုင်းတော့အမြဲတမ်းနေတယ်ဟုတ်တယ်ဒီမှန်းနေစီ
စီရေးပတိပခါရီဖြစ်ပွားနေတဲ့မြို့ရီနဲ့တိုင်းသားဒေသတွေမှာလည်းသတင်းကျွန်မီထုံးပွဲတော်ကာလလူစုလူဝေးလူထုထက်တဲ့နေရာတွေနဲ့လက်ခီးသွာလာမှုတွေမှာလုံခြုံရေးအထူးသတိထားကြဖို့နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းပြည်သူလူထုကိုပန်ကြားစာတွေထုတ်ပြန်ထားပါတယ်။ဒီချိန်ထဲမှာပဲရေလွှမ်းမှုမှုတန်းအကြီးစည်ခံခဲ့ရတဲ့ဒေသတွေမှာလည်းပြန်လည်ထူထောင်ရေးအတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးတော့လုံပန်းစူးစမ်းတိစောက်နေကြရတာမို့ဒီနှစ်ဒီကြိုကာလမီးထုံးပွဲတော်နဲ့ရိုးရာဒလစ်ထုံးတန်းစင်လာရီနဲ့အညီမကျင်းပနိုင်ဘူးလို့ဒေသခံတွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်